ရပိုင်နယ်လက်ကိုင် FPNCC ခုနှစ်ဖွဲ့အားဒီနေ့ဝါထဏချုပ်ပန်းဆက်မှာတွေ့ဆုံနေကြပါတယ်သူတို့အားလုံးကဒီရပိုင်းထဲမှာပဲတရုတ်ထူးသံနဲ့ကုမင်းမြန်မာတွေ့ဆုံဖို့လည်းရှိပါတယ်တွေ့ဆုံပွဲရလဒ်ကိုလက်တလောပြောခွင့်မရှိကြောင်းလက်လက်ကိုင်စုဖွဲ့ဘက်ကတုံ့ပြန်ထားပေမဲ့ပြည်တွင်းပဋိပက္ခအပေါ်တရုတ်သဘောထားကိုမချခင်မြင်ရဖို့ရှိကြောင်းသုံးသက်သူတချို့ကခံမှန်းနေကြပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အစုအဖွဲ့ဟာဝါထာနာချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာဒီကနေ့မတ်လ15ရက်နေ့ကစပြီးတွေ့ဆုံနေကြပါတယ်။မြောက်ပိုင်းလက်နက်ကိုင်တွေအကြားဆက်ဆံရေးပုံပြီးကောင်းမွန်မှုတွေ့ဆုံနေတာလို့ခန့်မှန်းချက်တွေရှိပေမဲ့လည်းဝါဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတော့အစည်းအဝေးရဲ့အသေးစိတ်ကိုပြောဖို့ငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့ဒီတွေ့ဆုံပွဲကိုတော့သူကအတည်ပြုခဲ့ပြီးမကြခင်မှာလည်းတရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းနဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေ့ဆုံနိုင်ခြင်းရှိကြောင်းသူကပြောပါတယ်။ဒါပေမဲ့တွေ့ဆုံနိုင်မဲ့ရက်အတိအကျကိုတော့မပြောခဲ့ပါဘူ
း။အာမှန်ပါတယ်နော်ကျွန်တော်တို့ဒီ FPNCC အနေနဲ့တွေ့ဆုံဆွေးနွေးတယ်ဆိုတာကမှန်ပါတယ်နော်အဲ့ဒါပဲကျွန်တော်ပြောလို့ရပါတယ်နော်။အာခါတိုင်းဆိုတော့တို့ထုတ်ပြန်ပါတယ်ပေါ့နော်ဒါပေမဲ့ဒီတစ်ခါတော့ဘာရောက်ဆိုတော့ကျွန်တော်လည်းမပြောတတ်သေးဘူးနော်
။အဲ့ဒီနောက်ရက်ပိုင်းထဲမှာပဲမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့နဲ့တရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းတို့ UNMP နဲ့ကုမင်းမြို့မှာတွေ့ဆုံလိမ့်မယ်ဆိုတာကြားသိထားကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့4လ2022ခုနှစ်ဒီဇင်ဘာလထဲမှာလဲမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့နဲ့မစ္စတာတိန့်ရှီကျွမ်းဟာပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့အစီအစဉ်တရက်အနေနဲ့ UNMP နဲ့စီမောင်ခရိုင်ထဲမှာတွေ့ဆုံခဲ့ကြောင်းရှမ်းသတင်းဌာနတချို့ကဖော်ပြပါတယ်။တွေ့ဆုံပွဲတိုင်းရဲ့ရလဒ်တွေကိုတော့နှစ်ဖက်စလုံးကနှုတ်ဆက်နေကြတာပါ။အဲ့ဒီနောက်2023ခုနှစ်ဖေဖော်ဝါရီလ22ရက်ထဲမှာထပ်ပြီးတွေ့ဆုံခဲ့ပါဗျာ။မစ္စတာတိန့်ရှီကျွမ်းဟာအခုမတ်လ6ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါဗျာ။မြန်မာစစ်တပ်အပါအဝင်နိုင်ငံမြောက်ပိုင်းကလက်နက်ကင်အဖွဲ့တွေနဲ့ခက်ဆိတ်ဆိတ်တွေ့လာတဲ့တရုတ်အစိုးရဟာတွေ့ဆုံဆွေးနွေးမှုတွေကနေမြန်မာနိုင်ငံရဲ့နိုင်ငံရေးအတွက်အဖြေတစ်ခုဆွဲထုတ်ခြင်းပုံရကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးဖေတန်းကပြောပါဗျာ။ကမ္ဘာနိုင်ငံတွေကြားတန်ကင်းတမန်ကင်းကြာဆုံးနေတဲ့စစ်ကောင်စီဘက်လိုက်ပြီးတရုတ်နိုင်ငံကတဖက်သက်ရက်တီမလားမရက်တီဘူးလားဆိုတာအကျိုးစီးပွားအခြေခံပြီးစဉ်းစားမှုတွေရှိနေကြောင်းလည်းသူကပြောပါတယ
်။အကောင်ဆုံးပေါ့အဲဒီမြောက်ပိုင်းမှာအမေဖွဲ့ကြားနဲ့စစ်ကောင်စီဆွေရကြားမှာအကောင်ဆုံးအနေအထားတစ်ခုကိုဖန်တီးရှင်ပုံရပါတယ်။အဲသူ့အနေနဲ့တဲလေဟိုပြားလေအစွဲတာရှင်းလဲလျှောက်တာမျိုးပေါ့အဲ့လိုရှင်မျိုးဖန်တီးရှင်ရဲ့အတွက်အခုခက်ဆိတ်ဆိတ်မှာပေါ့နော်ဒီဖက်ကသဘောထားတွေမေးတယ်အဲဒီဖက်ကလည်းအဲ့ဒီဒီခရဲရိတ်ခေါင်းပေါ့နော်အဲ့ဒီနိုင်ငံတကာရဲ့ခရဲရိတ်ခေါင်းဟိုဒါတရုတ်နိုင်ငံရဲ့အဲတရုတ်ဒီအစိုးရရဲ့ပေါ့နော်သဘောထားတွေပေါ်မှာမူတည်ပြီးတော့ဒီဖက်မှာလည်းခက်ဆိတ်ဆိတ်တွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပေါ့နော်တို့ရှင်းရှင်းလည်းဘယ်လိုရှင်းဆက်ပြီးတော့ရပ်တည်သွားရမလဲအဲဒီရိတ်ခေါင်းမှာတရုတ်ရဲ့သဘောထားနိုင်ငံတော်ကရဲ့သဘောထားမှာတို့ဘယ်လိုရပ်တည်သွားမလဲဆိုတဲ့အကြောင်းလေရှိမှာပေါ့နော်သူတို့ကလည်းရုပ်ပြည်နဲ့ရုပ်ပြည်ကျိုးစီးပွားနဲ့မလို့တာမရှောင်တာပတ်သက်နေရတဲ့အခါမှာအဲ့လိုဒီပေါ့ခြေခံပြီးတော့သူတို့ကပို့ပြီးတော့ပေါ့နော်ဆွေးနွေးပွဲတွေကနည်းနည်းလက်ပေါက်စိတ်လာတယ်အသေးစိတ်ချလာတယ်လို့ကျွန်တော်တုံ့တက်မိပါတယ
်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တချို့ဟာတရုတ်အကျိုးစီးပွားနဲ့မလွဲမရှောင်တာပတ်သက်နေရတာကြောင့်ဒါတွေအပေါ်အခြေခံပြီးဆွေးနွေးပွဲတွေဟာလည်းခက်စိတ်စိတ်နဲ့အသေးစိတ်ဆန်လာကြောင်းနိုင်ငံရေးလေးလာသူတချို့ကမြင်ပါတယ်မကြခင်မှာလဲတရုတ်ဘက်ကရက်တီမှုတစ်ခုခုဒါမှမဟုတ်ကြီးညာချက်တစ်ခုခုကိုမြင်ရနိုင်ခြင်းရှိကြောင်းလဲအကဲဖြတ်ကြပါတယ်။ဝါမိုင်းလာ SSPP TNLA ကိုကန် AA KIA ပါဝင်တဲ့ FPNCC အစုအဖွဲ့တွေကတချို့ဟာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေသလို PDF အဖွဲ့တွေကိုလည်းထောက်ပံ့ကူညီပေးနေတာတွေရှိပါတယ်။ဒီရက်ပိုင်းထဲမှာပဲကိုကန်အဖွဲ့ MNDAA ဟာသူတို့ရဲ့တပ်မဟာ611ရဲ့တင်နန်းစင်ပွဲတစ်ခုမှာတပ်သား1200ကျော်ကိုလက်နက်တပ်ဆင်ပေးခဲ့ပါဗျာ။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်း MNDAA တီထောင်တဲ့34နှစ်မြောက်အတွက်တဝင်လာပေးပို့ခဲ့ပြီးပူးပေါင်းတိုက်ပွဲဝင်သွားဖို့ဆန္ဒရှိကြောင်းရေးသားထားပါဗျာ။တရုတ်မြန်မာဆက်ဆံရေးဟာပြီးခဲ့တဲ့အရသာအစိုးရအာဏာယူထားတဲ့ကာလမှာအတိုးတက်ဆုံးဖြစ်တယ်လို့နိုင်ငံရေးလေးလာသူတချို့ကပြောပါဗျာ။တချို့ကတော့တရုတ်အစိုးရဟာအာဏာရအစိုးရတိုင်းနဲ့ဆက်ဆံကျင်တဲ့ပုံစံရှိပြီးတော့တစ်ဖက်မှာလည်းအတိုက်အခံအဖွဲ့အစည်းတွေနဲ့မိစားတစ်ဖက်ရေမုတ်တစ်ဖက်ပုံစံကိုတောက်လျှောက်ကျင့်သုံးလာကြောင်းပြောပါတယ်။ဒါပေမဲ့လည်းလက်ရှိမှာတော့သူ့ရဲ့ရေရှည်အကျိုးစီးပွားအတွက် တေးကြတဲ့အခြေအနေကိုပဲတရုတ်အစိုးရကဖန်တီးရလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောနေကြပါတယ်ခင်ဗျာ။